Riders တရင်ထောင်းအုပ်နဲ့အတူတင်းစီရမိတဲ့ရက်တက်ဖွဲ့ရဲ့လိုအပ်မှတ်တမ်းတွေဘလို့ရခဲ့တယ်လဲဆိုတဲ့ကိစ္စနာပတ်သက်ပြီးဒီကနေ့တရားရုံးထွက်ချက်တွေမှာရှုပ်ထွေးစရာတွေနဲ့ကွဲလဲချက်တွေဖြစ်လာပါတယ်။ဒီမှတ်တမ်းတွေကိုတူတက်ချက်နိုင်လင်းကတရင်ထောင်းတွေကိုချိန်ဆိုပြီးပြစ်ခဲ့တာဖြစ်တာကြောင့်ဂျာဟာထောင်းဖမ်းမှုဖြစ်တဲ့ဆိုပြီးပြောနေကြပေမဲ့လို့ဒီကနေ့တရားခွင်မှာတော့တ ့ဤသတင်းထောက်မမီခါကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာ12ရက်နေ့မှာရိုက်တာသတင်းသမားတွေကသူတို့ကိုပုံမှန်တက်အရေးယူထားတဲ့နိုင်ငံတော်လူ့ရဲ့စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့ဆိုထားတဲ့ဒုတက်ချက်နိုင်လင်းကိုဒီကနေ့ယုံချိန်မှာဆင်းမေးခဲ့တာဖြစ်ပါတယ်။ရိုက်တာသတင်းသမားတွေကနိုင်ငံတော်လူ့ရဲ့စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့စွပ်စွဲထားချက်ပေါ်ဒုတက်ချက်နိုင်လင်းကညင်းဆိုခဲ့တယ်လို့ရိုက်တာသတင်းသမားတွေနဲ့တွေ့ဆုံမှုကြောင့်ထောင်တနည်းပြစ်ဒဏ်ကျခံခဲ့ရသူဒူရဲမှုဟောင်းမိုးရံနိုင်ကပြီးခဲ့တဲ့ဧပြီ20ရက်နေ့ထွက်ဆိုထားခဲ့တဲ့ဖမ်းဆီးခံရိုက်တာသတင်းတောက်နှစ်ဦးဟာအထက်မင်းရထောင်ချောက်ဆင်ဖမ်းခံခဲ့ရတာဖြစ်ကြောင်းနဲ့ဒီလိုထောင်ချောက်ဆင်ဖမ်းနိုင်ဖို့ဒုတက်ချက်နိုင်လင်းကိုရဲမှုချုပ်တင်တူကိုကခိုင်းတာဖြစ်ကြောင်းထွက်ဆိုထားတဲ့ထွက်ဆိုချက်အပေါ်မှာလည်းညှဉ်းဆန်းသွားခဲ့ပါတယ်။ရိုက်တာသတင်းတောက်ကိုအလုံးကတော့ဒုတက်ချက်နိုင်လင်းထွက်ဆိုချက်တွေကအမှန်တရားနဲ့လွဲချော်နေတာကြောင့်စိတ်ပြတ်မိကြောင်းတရားမျှတမှုကိုအမြန်ဆုံးပေးဖို့အစိုးရကိုအခုလိုတောင်းဆိုသွားပါတယ်
။ဘာဖြစ်လဲဆိုတော့ကျွန်တော်တို့တရားမျှတမှုလိုချင်ပါတယ်။အမှန်ကိုလည်းဆောင်ရွက်ပေးနိုင်ဖို့လည်းကျွန်တော်တို့လိုချင်ပါတယ်။ကြည့်ရင်တည်းကကျွန်တော်တို့အမှန်တရားဘယ်လိုရလာမလဲဆိုတဲ့ပုံမှာကျွန်တော်တို့တော်တော်လေးကိုစောင့်စားနေရအခုဆောင်ထဲမှာလည်းကျွန်တော်တို့နှစ်တစ်ဝက်လောက်ရှိပါပြီ။ကျွန်တော်တို့ကသတင်းသမားလို့သတင်းသမားလုပ်ခဲ့တဲ့နေသားမှာသူတို့ကဒီလိုပတ်စံဆောင်ပန်းတဲ့ဆက်ကျွန်တော်ရှင်းရှင်းလင်းလင်းကိုကျွန်တော်တို့ညှိနှိုင်းပါတယ်။ဒါကိုနိုင်ငံတော်အဖြစ်ဒါကျွန်တော်တို့ပုံမှာလုံခြံရေးလေးညာနေလို့ကိုကျွန်တော်တို့ပြောချင်ပါတယ်။
ဒီကနေ့တရားရုံးစစ်မေးချက်တွေမှာဒုတက်ချက်နိုင်လင်းဖြေကြားချက်တွေနဲ့ရိုက်တာသတင်းသမားတွေရဲ့ဖြေကြားချက်တွေကြားမှာရှုပ်ထွေးစွာကွဲလွဲနေတဲ့အချက်တွေရှိခဲ့ပြီးဒါတွေကတော့အခင်းဖြစ်ဒီဇင်ဘာ12ရက်နေ့ညကဒုတက်ချက်နိုင်လင်းဘက်ကရိုက်တာသတင်းသမားတွေကိုစတင်ဖုံးဆက်ကခေါ်ခဲ့တယ်လို့ရိုက်တာသတင်းသမားတွေကထွက်ဆိုထားတဲ့အပေါ်မှာလည်းဒုတက်ချက်နိုင်လင်းဘက်ကငြင်းဆန်လိုက်ပြီးသူ့အနေနဲ့အခင်းဖြစ်နေကရိုက်တာသတင်းသမားတွေကိုအတင်းခေါ်ခဲ့တာမရှိပဲရိုက်တာသတင်းသမားတွေဘက်ကသာစတင်ဖုံးဆက်ပြီးသူရှိရာနေရာကိုလာရောက်ခဲ့တာကြောင့်သူတောင်းဝင်ကြရာနေရာနဲ့အနီးဆက်ဆုံးမှာတွေ့ဆုံဖို့ချိန်ဆခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တာကြောင့်ထွက်ဆိုချက်တွေဟာအတော်လေးကွဲလွဲနေခဲ့ပါတယ်ရိုက်တာသတင်းသမားတွေရဲ့ရှင်းလင်းဥက္ကင်မောင်စောကတော့
ရေမှုရုပ်တင်ကဘာခိုင်းလို့ဘာလုပ်နေလဲဆိုထွက်မယ်လို့ကျွန်တော်မျိုးစားတော့မနေရဘူးတော့ပိတ်ပြီးတော့ရေကျုပ်ကပြောထားတာဟိုနောက်တဲ့နေ့ကြီးကြည့်ပါဦးဟိုကမဟုတ်ပါဘူးဆိုပြောထားတာသူကဒီလိုပဲပိတ်ခွင့်လာဆိုကျွန်တော်ကြည့်ထားတာဒါပေမဲ့အဲ့ပိတ်ထွက်တဲ့အထဲမှာဘယ်ဒါဟိုကျွန်တော်တို့လူစင်ကိစ္စလေးတွေရလိုက်တယ်လို့ကျွန်တော်တို့ကလည်းယူထားတယ်
တရားပြန်ရိုက်တာရှေ့နေတွေဘက်ကကိုအလုံးထွက်ဆိုချက်နဲ့ဒုတက်ချက်နိုင်လင်းပြောဆိုချက်ကွာခြားမှုတွေကြောင့်ဒုတက်ချက်နိုင်လင်းနဲ့ကိုအလုံးတို့အခင်းမဖြစ်ခင်နဲ့အခင်းဖြစ်နေတို့ကပြောဆိုခဲ့တဲ့ဖုန်းအတန်ဖိုင်တွေကိုတရားရုံးဘက်ကတရားဝင်တောင်းယူစီစစ်ပေးဖို့တင်ကြလာတာရှိခဲ့ပါတယ်။ဒီအပေါ်မှာတရားသူကြီးဘက်ကတော့အမှုစတင်တိစောက်ချိန်မှာအမှုစစ်ရဲအရာရှိကဒီလိုစုံစမ်းစစ်ဆေးခဲ့တဲ့လုပ်ငန်းစဉ်မျိုးထည့်သွင်းလှုပ်ဆောင်ထားတာမရှိလာမို့တရားရုံးကဒါကိုလက်တလောချက်ချင်းစီစစ်ပေးနိုင်ခြင်းမရှိလို့ဒီတစ်ခေါက်တင်ပြတာကိုပယ်ချလိုက်တယ်လို့တရားခွင်မှာတရားသူကြီးကပြောဆိုလိုက်ပါတယ်။ဒီကနေ့မှာဒူရဲမှုဟောင်းမိုးရံနိုင်လို့ပဲအရေးယူခံလိုက်ရတဲ့တက်ကြကြီးခင်မောင်လင်းကိုစစ်မေးဖို့ပြီးခဲ့တဲ့ရုံချင်းတုန်းကတရားသူကြီးကသူ့ရဲ့သက်ဆိုင်ရာတရင်ဌာနကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။သူတာဝန်ကျခဲ့တဲ့အမတ်ရှစ်လုံကြုံရေးရဲတပ်ရင်းကပြီးခဲ့တဲ့ဧပြီ29ရက်နေ့ကသူ့ကိုရဲတပ်ဖွဲ့ကနေရာတပ်ပန်ထုတ်ပယ်လိုက်ပြီးဖြစ်တာမို့တပ်ရင်းကနေထွက်ကွာသွားတာကြောင့်အခုအချိန်မှာဘယ်နေရာမှာနေထိုင်တယ်လဲဆိုတာမသိကြောင်းဒါကြောင့်ရိုက်တာအမှုမှာအစိုးရရဲ့တရားလိုပြတတ်တည်အဖြစ်လုံနိုင်ခြင်းမရှိတော့ကြောင်းပေးပို့လာခဲ့ပါတယ်လက်ရှိမှာတော့အစိုးရရှိနေတဲ့ဘက်ကတက်ကြကြီးခင်မောင်လင်းနေရာမှာအစားထိုးလူပြတတ်တွေတူအဖြစ်နေပြည်တော် CID ဌာနကမှုခင်းကျွမ်းကျင်သူတူလာရောက်အစ်စ်ခံဖို့ဒီကနေ့ရုံချင်းမှာတင်ပြခဲ့တာရှိပါတယ်။ဒါကြောင့်လာမယ့်မေ21နဲ့22မှာနှစ်ရက်တာရုံချင်းခေါ်ယူပြီးအဲ့ဒီနေပြည်တော်ကလာတဲ့မှုခင်းကျွမ်းကျင်သူတူကိုစတင်စင်မေးမှာဖြစ်ပါတယ်။လက်ရှိချိန်မှာတော့ဒီလာအစ်စ်ခံမဲ့မှုခင်းကျွမ်းကျင်သူတူရဲ့ယာဒူးနဲ့နာမည်ကိုတော့မသိရသေးပါဘူးရှင်။